အမေရိကန်သမ္မတရွေးကောက်ပွဲမှာရှုံးနေနေဆိုတာကိုသမ္မတဒေါ်နယ်ထရမ့်ကလက်မခံတဲ့အပေါ်သူ့အနေနဲ့မစိုးရိမ်ပေမဲ့ဒါဟာသမ္မတထရမ့်နဲ့တိုင်းပြည်အတွက်အဆက်ရစရာပဲလို့သူယူဆကြောင်းရွေးကောက်ပွဲမှာအနိုင်ရသူအဖြစ်ကြေညာထားတဲ့ဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာပြောပါတယ်ဒါကသမ္မတရဲ့တမိုင်းမှတ်တမ်းအတွက်အထောက်အကူဖြစ်မယ်လို့ကျွန်တော်မထင်ပါဘူးဆိုပြီးဒလဝဲပြည်နယ်ဝီလ်မင်တန်မြို့မှာမစ္စတာဘိုင်ဒန်ကသတင်းထုတ်တွေကိုပြောပါတယ်မစ္စတာဘိုင်ဒန်ဟာအစိုးရအဖွဲ့တာဝန်လွှဲပြောင်းရယူဖို့နဲ့ဇန်နဝါရီလ20ရက်နေ့မှာသမ္မတအဖြစ်ကျန်းသစ်စာချင်းဆိုပြီးတဲ့နောက်ပထမဆုံးဘာတွေလုပ်မယ်ဆိုတာကိုဒလဝဲမြို့ကနေအစီအစဉ်ချမှတ်ပြင်ဆင်နေတာပါရွေးကောက်ပွဲမှာမစ္စတာဘိုင်ဒန်အနိုင်ရတယ်ဆိုတာကိုပြောင်းပြစ်ဖို့ကြိုးစားတဲ့အနေနဲ့သမ္မတထရမ့်ကပြည်နယ်အများအပြားမှာအမှုပေါင်း12ခုကျော်တရားစွဲဆိုထားပါတယ်ဒါပေမဲ့လည်းမဲပြေတာမှာဒါမှမဟုတ်မဲကြီးတွေ့တာမှာမတမာမှုတွေရှိခဲ့တယ်ဆိုတော့ခိုင်မာတဲ့အထောက်အထားတွေတင်ပြထားတာတော့မရှိပါဘူးမစ္စတာဘိုင်ဒန်ကတော့အစိုးရအဖွဲ့အကူအပြောင်းဆိုင်ရာစတင်လှုပ်ဆောင်နေပြီဖြစ်တယ်လို့ရှုံးနိမ်ကြောင်လက်ခံဖို့သမ္မတထရမ့်မြင်ဆန်နေတာကလက်ရှိလှုပ်ဆောင်နေတာကိုအပြောင်းအလဲဖြစ်စေမှာမဟုတ်ဘူးလို့ဆိုပါတယ်လူပေါင်း 238,000 ကျော်သေဆုံးခဲ့ရပြီဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါအရေးကိုပထမဦးစားပေးအဖြစ်ကင်တွယ်လှုပ်ဆောင်ဖို့မစ္စတာဘိုင်ဒန်ကပြင်ဆင်နေပါတယ်သူအစိုးရအဖွဲ့မှခန့်အပ်မဲ့အဓိကယာရုနေရာနှစ်ခုအတွက်ယာထားသူတွေကိုနိုဝင်ဘာလ26ရက်နေ့မှာကြာရောက်တဲ့ကျေးဇူးတော်နေ့မတိုင်ခင်မှာကြေညာပွဲရှိတယ်လို့မစ္စတာဘိုင်ဒန်ကပြောပါတယ်။ရွေးကောက်ပွဲရလဒ်တွေကိုညှဉ်းချက်ထုတ်ဖို့ကြိုးစားနေတဲ့သမ္မတထရမ့်ကတော့အစိုးရအဖွဲ့အလွှဲပြောင်းကိစ္စတွေအတွက်မစ္စတာဘိုင်ဒန်ဘက်ကတာဝန်ပေးထားသူတွေနဲ့သူ့အစိုးရအဖွဲ့တာဝန်ရှိသူတွေပူးပေါင်းဆောင်ရွက်မှုမလုပ်ဖို့ပြောထားပါတယ်။